Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်းလန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေနှုတ်ခွန်းဆက်တာလိုက်ပါတယ် VOA American တန်ကနေ2018ခုနှစ်ဧပြီလ10ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကိုဆိုင်းလိုမီတာ32/40/48တို့ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆမ်မိုးပါခင်ဗျာခုနှစ်ခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုမများသဆင်အောင်နဲ့အတူကြီးညာပေးပါပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပိုရေးပုံကိုရေးဆိုင်ရာရှေ့နေမိုက်ကယ်ကိုဝင်ရဲ့ရုံးခန်းကိုတနင်္လာနေ့မှာ FBI ကဝင်ရောက်စီးနင်းခဲ့ပါတယ်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ပဲပြန်ပြီးအပို့ခံရတယ်ဆိုတဲ့ဆက်ဆွဲချက်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာရာဇဝတ်ပြည်မှုဆိုင်ရာခုံရုံး ICC ကစုံစမ်းစစ်ဆေးခွင့်ပြုဖို့အတွက် ICC ရှေ့နေချုပ်ကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားမယ်အစီအစဉ်ထဲမှာဆိုရင်တော့
I don't want Facebook to censor what I can see in all respects but I do want them to stop
အဲ့တော့ဒီကနေ့ကျင်းပဖို့ရှိတဲ့အမေရိကန်လွှတ်တော်ကြားနာစစ်ဆေးပွဲမှာ Facebook ရဲ့အမှုဆောင်ယာရှိချုပ် Mark Zuckerberg ပေါ်မေးခွန်းထုတ်လာဖို့ရှိတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ Republican လွှတ်တော်မှ R. John Kennedy ပြောဆိုသွားတာဖြစ်ပါတယ်သတင်းလွှာတွေတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်အဲ့ဒါအပြင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ကချင်ပြည်နယ်အတွင်းကစစ်ပီးဒုက္ခသည်တွေရဲ့အခြေအနေအဆရှိတဲ့သတင်းစာတွေကိုတင်ဆက်ပေးဖို့ရှိသလိုအခါတရံတည်ထင်းတဲ့ပုတ်လည်းနားဆင်ကြရမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မမသစင်အောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေမိုက်ကယ်ကိုဟန်ရဲ့ရုံးခန်းကိုတနင်္လာနေ့က FBI ပြည်ထောင်စုစုံစမ်းရေးဘယူရိုကနေဝင်ရောက်စီးနင်းခဲ့ပြီးသမ္မတထရန့်နဲ့နာမည်ကျော်မင်းသမီးတဦးရဲ့လိင်မှုဆိုင်ရာဆက်ဆံမှုတွေနဲ့ပတ်သက်တာတွေအပါအဝင်ဆိုင်ရဆက်တမ်းတွေကိုတင်ဆက်ခဲ့ပါတယ်။အခုလိုသူ့ရှေ့နေရဲ့ရုံးခန်းကိုဝင်ရောက်စီးနင်းတာဟာဆိုးရတဲ့အခြေအနေလို့သမ္မတထရန့်ကပြောဆိုပြီးရှုံ့ချပြစ်တင်လိုက်ပါတယ်။နယူးယောက်မြို့လေ Rockefeller Center မှာရှိတဲ့ကိုဟန်ရဲ့ရုံးခန်းကိုအခုလိုဝင်ရောက်စီးနင်းတဲ့သတင်းကို The New York Times ကပထမဆုံးဖော်ပြခဲ့တာပါ။အထူးစုံစမ်းမှု Robert Mueller ကနေအခုလိုဝင်ရောက်ရှာဖွေခွင့် Warrant ကို FBI ကနေယူလာတာဖြစ်ကြောင်းကိုဟန်ရဲ့ရှေ့နေ Stephen Ryan ကပြောပါတယ်။အထူးစုံစမ်းမှု Robert Mueller ဟာ2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုရှိမရှိနဲ့ Trump ရဲ့မဲဆွဲအဖွဲ့နဲ့ရုရှားလိုချင်ဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။အခုလိုရှာဖွေမှုဟာလုံးဝမတင်တော်သလိုလုံးဝလည်းမအလိုအပ်ဘူးလို့ Ryan ကပြောပါတယ်။ဒါအပြင်ဒါဟာရှင့်နေတဲ့သူ့အမှုတွေတို့ကြာဆက်တယ်မှုဆိုင်ရာအကာအကွယ်ပေးမှုကိုမလိုအပ်ဖဲနဲ့ထိခိုက်စေတယ်လို့လည်းပြောပါတယ်။ကိုယ့်အနေနဲ့လွှတ်တော်ကိုထောင်နဲ့ချီတဲ့ဆိုင်ရာစစ်တမ်းတွေပြည့်ရခဲ့တာပါဝင်2016ရွေးကောက်ပွဲမှာရုရှားဂျောင်းဝင်နှောက်ယှက်မှုရှိမရှိစုံစမ်းမှုအလုံးကိုလုံးဝပူးပေါင်းဆောင်ရွက်ခဲ့တယ်လို့လည်း Ryan ကထောက်ပြခဲ့တာပါ။
ဆီးရီးယားမှာရက်စက်ကြမ်းကြုတ်တဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြစ်တင်ရှုတ်ချလိုက်ပြီးတိုက်ခိုက်မှုကိုအမေရိကန်ကဘယ်လိုတုံ့ပြန်သွားမလဲဆိုတဲ့အဓိကဆုံးဖြတ်ချက်တွေကိုလည်း24နာရီနဲ့48နာရီအတွင်းချမှတ်သွားမယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာတာဝန်ရှိသူဟာဆီးရီးယားလားရုရှားလားအီရန်လားဒါမှမဟုတ်အားလုံးပေါင်းလို့တာလားဆိုတာကိုအမေရိကန်ကဖော်ထုတ်သွားမယ်လို့အင်ဖြူတော်အစည်းအဝေးမှာသမ္မတထရမ့်ကဝန်ကြီးအဖွဲ့ကိုပြောပါတယ်။စနေနေ့ကလူ40တေဆုံးခဲ့တဲ့တဘုံတို့တင်ပိုက်ထားတဲ့ဒမတ်စကစင်ဂျေဖုံးဒေသတစ်ခုမှာဓာတုလက်နက်နဲ့တိုက်ခိုက်မှုအတွက်ဆီးရီးယားပေါ်စစ်ရေးအရအရေးယူဖို့ကိစ္စကိုအမေရိကန်တို့ကပြစ်ပယ်မထားဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကစောစောပိုင်းကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအစင်ချင်မဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုလို့ပြောဆိုခဲ့ပြီးတံပိုးကြီးကြီးပြန်လည်ပေးဆပ်ရမယ်လို့Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးနောက်မှာကာကွယ်ရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ Syria က2011ခုနှစ်ပဋိပက္ခစတင်ခဲ့ချိန်ကစပြီး Syria ပေါ်တန်တရားရှိနေကြတဲ့အခုလက်တလောတိုက်ခိုက်မှုအစုံဓာတုလက်နဲ့အသုံးပြုခဲ့ခြင်းမရှိပါဘူးလို့ညင်းဆိုထားပါတယ်။ Syria ကတိုက်ခိုက်တယ်လို့ပြောဖို့အထောက်အထားမရှိဘူးလို့လည်းရုရှားကပြောပါတယ်။
ingane lutto chana we ma tangin ma facebook ji ke mark zuckerberg ga tu ye lumu media tong swet du tan paw mya soa ko naw tat tin taung ban khe ba le facebook tong swet du ri ye ko ye achet le dwe ko kaung kaung mon mon aka kwe ma pe nai khe da twet that man taung ban khe de lo naw tat ga di lo myo that pi ma phit ya aw te te cha cha lou saung ne lo le pyo ba le ingane lutto chana we ma tin pya bu pyin sin thar le achet le dwe ne tadin media ri ye lu ri me myan mu ri ko tanin la ni ma zuckerberg ga phit cha ya ma lumu taiwan twin set twet mu to myin mu lou pye le facebook ha မတမာတဲ့လုပ်တွေအတွက်အတုံးချတာခံခဲ့ရတယ်လို့ပြောပါတယ်ဒါဟာသူ့ရဲ့အမှားဖြစ်ကြောင်းနဲ့တန်းမွန်ကြောင်းပြောကြားခဲ့တယ်လို့ဇက်ကပါဟတ်အင်ကာနေမှာအထက်လွှတ်တော်တရားရင်နဲ့ကုသရန်ဝန်ကြီးကော်မတီရွှေ့မှောက်ထွက်ဆိုအမှာဖြစ်တယ်လို့ဗိုလ်တော်ဖူးနေမှာတော့အောက်လွှတ်တော်စွန့်ရင်နဲ့ကုသရန်ဝန်ကြီးကော်မတီရွှေ့မှောက်မှာထွက်ဆိုအမှာဖြစ်ပါတယ် Facebook
ကိုသူစတင်ပုံဖော်ပြီးလက်ပတ်စီခဲ့တာမျိုးအခုဖြစ်ပေါ်တဲ့ကိစ္စရပ်တွေအတွက်သူ့မှာတာဝန်ရှိတယ်လို့လဲဇက်ကဘတ်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းဖို့ရည်ဆွေးနွေးလို့တဲ့ဆန္ဒရှိတာတေးချတယ်လို့အမေရိကန်ရဲ့ရာရှိတွေကအတည်ပြုပြီးတဲ့နောက်တနင်္လာနေ့မှာသမ္မတထရမ့်ကအခုလိုပြောဆိုလိုက်တာပါ။ဒါဟာမြောက်ကိုရီးယားကတွေးဆုံဆွေးနွေးဖို့ပြီးခဲ့တဲ့လကကမ်းလှမ်းပြီးတဲ့နောက်ပိုင်းကင်ဂျွန်အန်အနေနဲ့သမ္မတထရမ့်နဲ့ဆက်လက်ဆွေးတွေးဆုံဆွေးနွေးလို့တဲ့ဆန္ဒရှိနေကြောင်းပြသတဲ့ပထမဆုံးထင်သာမြင်သာရှိ American တာဝန်ရှိသူတွေကပြောပါတယ်ကိုရီးယားကျွန်းဆွယ်မှာ nuclear လက်နက်ဖြတ်သိမ်းဖို့အရေးကိုသမ္မတ Trump ကတဆိုင်မမတ်တိုက်တွန်းနေခဲ့တာပါအရင်က American ကအစားအစာထောက်ပံ့ပေးပြီးစီးပွားရေးပိတ်ဆို့မှုတွေရုတ်သိမ်းပေးရင်မြောက်ကိုရီးယားက nuclear လက်နက်ဖြတ်သိမ်းပေးမယ်ဆိုတဲ့ကတိတွေကိုပေးခဲ့ပူးပြီးမြောက်ကိုရီးယားဘက်ကလည်းဒီကတိတွေကိုချိုးဖောက်ခဲ့တာပါဆွေးနွေးပွဲကိုကျင်းပရင်မြောက်ကိုရီးယားကတောင်းဆိုမှုကြီးကြီးမားမားပြုလုပ်နိုင်ခြေရှိတယ်လို့ကာကွယ်ရေးပညာလေ့လာရေးဌာနညွှန်ကြားရေးမှူး Harry Kazianis ကပြောပါတယ်
View American Tan မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ငံကမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00ကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြန်ယူနိုင်ပါမယ်ခင်ဗျာ။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုပြန်ပြီးအပို့ခံရတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာရာဇဝတ်ပြုမှုဆိုင်ရာခုံရုံး ICC ကနေစုံစမ်းစစ်ဆေးခွင့်ပြုဖို့အတွက် ICC ရှေ့နေချုပ်ဖာတူဘန်ဆိုဒူကဒါတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေပါဝင် Human Rights Watch, Amnesty International, MSF, နေစီမချစစ်ပညာရှင်များအဖွဲ့လိုယုံကြည်စိတ်ချရတဲ့အဖွဲ့အစည်းတွေရဲ့အစီရင်ခံစာတွေကို ICC ရုံးကနေပြန်လည်တုံးတက်ရမှာ2019ဩဂုတ်လကစပြီးမြန်မာနိုင်ငံကနေရိုဟင်ဂျာ6,900ကျော်ဟာနေဆက်ကျော်ဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုရွေချက်ရှိရှိနဲ့ပြန်ပြီးအပို့ခံခဲ့ရတယ်ဆိုတာတွေ့ရတယ်လို့ဧပြီလ9ရက်နေ့ ICC ကိုတင်သွင်းတဲ့သူမရဲ့ရှောက်ထားချက်မှာဖော်ပြထားပါတယ်။ဒါပြင်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကရိုဟင်ဂျာပြဿနာဟာလူမျိုးစုလရှင်းလင်းဖယ်ရှားတဲ့နမူနာတစ်ခုအဖြစ်ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကလည်းရခိုင်ပြည်နယ်ကလူ့ခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုတွေကြီးကျယ်ရာရောက်နိုင်တဲ့အထောက်အထားတွေတွေ့ရတယ်ဆိုတဲ့ပြောဆိုချက်တွေကြောင့်မြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ပေမဲ့ Bangladesh ကတော့ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်နိုင်ငံဖြစ်နေတာမို့အခုလိုစုံစမ်းခွင့်ပေးဖို့လျှောက်ထားတာကြောင့်လည်းဖော်ပြထားပါတယ်။ Britain ခြေဆိုင် Burma Campaign UK အဖွဲ့ကတော့အခုလို ICC ရှေ့နေချုပ်ရဲ့လှုပ်ဆောင်မှုကိုကြိုဆိုပါတယ်။ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံရဲ့အခြေအနေကို ICC တရားရုံးတင်ဖို့မလုပ်ခဲ့တယ်လို့လုံခြုံရေးကောင်စီရဲ့ဘယ်အဖွဲ့ဝင်ကမှလည်းထောက်ပြပြောဆိုတာမျိုးမရှိဘူးလို့အပြစ်တင်တယ်လို့မြန်မာစစ်တပ်နဲ့အစိုးရကိုသူတို့ကျူးလွန်နေမှုတွေကနေကျင်းလွတ်အောင်လုပ်ပေးနေတယ်လို့ပါအပြစ်တင်ခဲ့တာပါ
။မြန်မာနိုင်ငံကနေထွက်ပြေးခိုလုံကြတဲ့ဒုက္ခတွေကိုအချိန်မတန်သေးပေမဲ့နေရရင်းကိုပြန်ပို့ရေးအပါဝင်ရိုဟင်ဂျာပြည်ထောင်ဖြေရှင်းနေတဲ့ဘင်္ဂလားဒေ့ရှ်ကိုအိန္ဒိယကအပြည့်အဝအကူအညီပေးမှာဖြစ်ကြောင်းအိန္ဒိယနိုင်ငံသားရေးအတွင်းဝန် VJ Gok Hill ရဲ့တနင်္လာနေ့ကပြောဆိုချက်ကို The Hindu သတင်းစာမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကို3ရက်ခရီးသွားရောက်နေတဲ့ Mr. Gok Hill ကဘင်္ဂလားဒေ့ရှ်နိုင်ငံရေးအတွင်းဝန် M. Shahidu Hakne, Dudia Ni Dresong Bima, Akulo Jina Jet, Topian Pio Jagerava. Minika September Larema, India, in CNN, Sissin Yene, Rohingya Tongtain Etwe, Ludajin Sana Musanya, Taukuri, Bangladesh Go Pepo Gedalube, Aku Dudia Achi, Tauku Pisiri, Pepo Bo, Seasonire, Lule Piovare. Yamabe Chamaro, Nia Intiana, Dure, Lu Ate, Nainu Tisau Penia Pawin, India, Yakain Pine, Pompio, Seasonne, Lumu Siboy, Taukuri, Pepo Nijangle Piovare. Bangladesh Nanganyai, Dunwo, Mr. Hekkaro, Rohingya Pyatanago, Nyinchans or Pishabo, India, Losamu, Jina, Wamya Jampiobai.
American Firansu are taking a tickle, calm one day, such an issue in the Lodil Tamra, Shijin, and a mystery come pitching is on Tanila Nimabe, American Tamra, Donald Trump got Pio Jalibari, Tabime, Tayoka, American Firansu, Pomakala, Ato Jariga, a quaint gong, unique, a little less sway, Gabari.
Take your man and then got draining good, docking mutiny, Mamia Dazin on Virginia, Pigaja Pipare, Kuro, Drain, Samari, who told him Pivarome. Lu Tambong, she said, Joy, Kui, Chelady, Luetons Alamun, a pet beer of Facebook, Kumni, GK, Max Sagabaka, American Ludo, Jana, Sisimu, Digani, Kayaromava. Arikis and a pet beer, Tiauri, Yablu, Yi Murisila, Namele, Surane, Rohingya Muslim, Piatanama, Facebook, Tom Pupido, Mompo Muri, Pandigale, Patanidelu. Max Zubabak, Mimia Kame, Chinima, Chinibare, Dijango, Kojo, Onlinga, Sepiro, Shimpia Valimaka.
Facebook Community at GK, Max Zagabaku, American Tanlotone, Oloto, near Slonga, Tignine, Nepia, near Quebido, Jana, Sisimuru, Lodomava, Tignes of Bangaro, Washington DC Mugu Yawnire, Max Zagabaha, Florida Pinaya, Democrat Party, Telodoma, Bill Nissin, Pico Jaya, Tuya Telodo, Yungama,
I invited him personally. It was one on one. If we don't watch out with social media and platforms like Facebook and the mistakes that they made in the past,
Facebook လို့မျိုးလူမှုကွန်ရက်မီဒီယာတွေကိုကျွန်တော်တို့သတိထားစောင့်ကြည့်မနေဘူးဆိုရင်သူတို့ရဲ့လွဲမတဲ့လုပ်ရက်တွေကြောင့်အမေရိကန်ပြည်သူတရားလုံးပုံကိုရေးလွတ်လပ်ခွင့်တွေဘယ်သူမှရှိတော့မှာမဟုတ်ပါဘူးလို့ပြောခဲ့တာပါ Facebook ကုမ္ပဏီကြီးကဲ Mark Zuckerberg ကတော့သူတို့ကုမ္ပဏီရဲ့မောင်းယွင်းမှုတွေနဲ့ပတ်သက်ပြီးတော့တောင်းပန်ထားပါပြီ
We didn't take a broad enough view.Of what our responsibility is, and that was a huge mistake.
General Loyame, Tawin, you Murigo, alone loud, General Malokevau, Taka Emadan Jimare, Mayan Muba, Tahatanoia, Mayan Muba, Velo, Max Zagabat, Piovagaba, Tigene Lome Ludo, Jana, Sesemugo, Teludo, Diane, Kutan Yangway, Comediga, Uzi Pilomaba, Manetan Jano, Aludoga, Facebook Comedia, Chikego, Jana, Sesemaba.The man and three people in the Rohingya Muslim Pripakama, Facebook go Tom Pubido, among Pamurigo, Pandigaja and Nepotabile, Facebook Comunigo, Wimamuri, GJ Shinivare, the low among Pua on Lonsonigarigo, Facebook Comuniga, Senator Jack, Sanchi, Hantadin, a jaw, Nema Yapu, a poesy, Shikuga, Bigger Padongawe, a print pizza zaw, Max Zagabasigo, Pepo Gabadire, among Pua de Lonson Murigo, Yapu, a poesyga.အရင်သတိထားမိခဲ့ကြတာဖြစ်ပြီးတော့ Facebook ကုမ္ပဏီကိုလှမ်းချောင်းကြတော့မှပဲသူတို့ဘက်ကတားဆီးမှုတွေကိုလုပ်လာတယ်လို့မြန်မာရက်ဖွဲ့အဖွဲ့အစည်းတွေကပြောပါတယ်အဲ့ဒီအိတ်ဖွင့်ပေးစာကြောင့် Facebook ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူကသူတို့ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့တောက်ကြနေတော့ကပဲပြန်ပြီးတော့တောင်းပန်ထားပါတယ် Facebook ထဲမှာမမှန်ကန်တဲ့ကိစ္စတွေအမုန်းပွားစေမဲ့ကိစ္စတွေရိုင်းတိုင်းနဲ့ပြောဆိုရေးသားမှုတွေလုပ်နေတာတွေကို Facebook ဘက်ကခက်မြန်မြန်နဲ့ရှာဖွေတားဆီးနိုင်မှုပိုကောင်းတဲ့နည်းပညာတွေနဲ့ကြည့်ရရဆောင်ရွက်ဖို့စူးစမ်းသင့်ခဲ့ပါတယ်လို့လည်းဝန်ခံထားပါတယ် Facebook ကုမ္ပဏီရဲ့ Messenger မှာရေးသားပြောဆိုမှုတွေကိုစောင့်ကြည့်သတိပေးနိုင်မဲ့ဤပညာတွေနဲ့လှုပ်ဆောင်သွားဖို့ရှိသလို Facebook ရဲ့ဝန်ဆောင်မှုတွေနဲ့ပတ်သက်ပြီးတိုင်ကြားမှုတွေကိုကင်တွယ်ဖြေရှင်းပေးဖို့မြန်မာလူကြွချင်သူတွေကိုလည်းပိုတိုးမြင့်ပြီးတော့ခန့်အပ်ထားပါတယ်လို့ဆိုပါတယ်နှစ်ရက်ကြာပြုလုပ်မဲ့လွတ်တော်ကြားနာစစ်ဆေးမှုတွင် Facebook ကုမ္ပဏီကြီးကဲ Mark Zuckerberg ရင်ဆိုင်ရနိုင်မွယ်ရှိတဲ့ကိစ္စတစ်ခုကလည်းရိုဟင်ညာပြည်ပကမှာ Facebook ကိုအသုံးပြုမှုပါပဲသူကိုမေးခွန်းထုတ်မယ်လို့ယူဆတဲ့ပုဂ္ဂိုလ်ကတော့လူဝီဇီယားနာပြည်နယ်ရဲ့ Republican Party အထက်လွှတ်တော်မှ John Kennedy ပါသူကပြီးခဲ့တဲ့တနင်္ဂနွေနေ့ကပဲ CBS ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းကားတစ်ခုမှာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဖြစ်လာအောင်အားပေးလုံဆော်ရရောက်တဲ့ Facebook အသုံးပြုမှုတွေကိုရပ်တန့်စေချင်တယ်လို့ဆိုထားပါတယ
်။ I don't want Facebook to censor what I can see in all respects, but I do want them to stop the fake news. I do want them to stop people from running advertisements on Facebook that encourages the genocide.of the Rohingya Muslims in Burma
Facebook နဲ့ကျွန်တော်တို့မြင်တွေ့ဖတ်ရှုရမယ့်အကြောင်းအရာတွေကိုတီးဖြတ်တာမဟုတ်စေချင်ပေမဲ့လုတ်ကြံသတင်းတွေတင်တာကိုတော့ရက်တန့်သွားစေချင်ပါတယ်။ဒါ့အပြင် Facebook မှာလူတွေကကြော်ညာတွေတင်ပြီးတော့မြန်မာနိုင်ငံမှာ Rohingya Muslim တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်စေဖို့အားပေးလှုံ့ဆော်တာမျိုးတွေလုပ်နေတာကိုတော့ရက်တန့်စေချင်ပါတယ်။ဒီကိစ္စတွေကတိတ်ကိုအရေးကြီးပြီးတော့လွယ်လွယ်နဲ့ပျောက်သွားမှာမဟုတ်တယ်လို့ကျွန်တော်တို့ကြားနာစစ်ဆေးပွဲတပွဲတည်းနဲ့လည်းပြီးမှာမဟုတ်ပါဘူးမစ္စတာဇဂဘတ်အနေနဲ့နားလေလက်ခံပြီးတော့ပုံဝင်လင်းလင်းရှိလိမ့်မယ်လို့ညွှန်လင့်ပါတယ
်လော့ဂ်ရဲ့ကြုံနေရတဲ့ Facebook ရဲ့ပြဿနာတွေကို Facebook ကုမ္ပဏီဘက်ကမဖြေရှင်းနိုင်ရင်တော့ဒီကုမ္ပဏီပေါ်မှာတင်းကျပ်မှုတွေကိုလှုပ်လာရလိမ့်မယ်လို့လည်းလွှတ်တော်မှဂျွန်ကနေဒီကပြောပါတယ်ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းလက်ရှိသမ္မတဒေါ်နယ်ထရမ့်အနိုင်ရရေးလှုံ့ဆော်မှုတွေမှာဗြိတိန်ခြေစိုက် Cambridge Analytica သုတေသနကုမ္ပဏီကအမေရိကန်နိုင်ငံသား89တန်းရဲ့ Facebook ပေါ်ကကိုယ်ရေးအချက်အလက်တွေကိုအသုံးချခဲ့တယ်လို့ဆွတ်ဆွဲထားတဲ့ပတ်သက်ပြီးတော့အဓိကထားပြီးတော့စစ်ဆေးမဲ့ဒီကနေ့နဲ့မနေ့ပြန်နှစ်ရက်ကြာလွတ်တော်ကြားနာစစ်ဆေးမှုဟာလောဆယ်မှာတော့ထိတ်တန့်မှရောက်နေတဲ့ကမ္ဘာသတင်းတစ်ပုတ်ဖြစ်နေပါတယ်အခုလိုပြဿနာတွေကြောင့်လဲ Facebook ကုမ္ပဏီဟာနာမည်အကြီးအကျယ်ပြက်နေရောမကသူ့ရဲ့အစုရှယ်ယာတွေလည်းဖိုးကျနေလို့စီးပွားရေးအရာလည်းအတော်အထိတ်နာနေတာပါ
ကိုကျော်အောင်လင်းပြောပြတော်တာဖြစ်ပါတယ်အခုတော့ဒီနေ့ညအင်္ဂါညတရက်လီလိုင်းအစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတာနဲ့ပတ်သက်ပြီးတော့အတိအပေးချက်ကိုနားဆင်ပါခင်ဗျာ
ရောရှိပါခင်ဗျာဒီမနေ့ကမှာဆစ်ဆုပ်ဒီမှုကိုရဲ့ကိုအသုံးပြုပြီးတော့ဘာသာရေးလူမျိုးရေးပြည်ပခဖြစ်လာအောင်တုံ့ပြန်တာတွေအမုန်းပွားဆုံးဆော်မှုတွေရှိနေတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူခွင့်တောင်စီမှာဆွေးနွေးခဲ့တဲ့နောက်ရပ်သက်လူအဖွဲ့ရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့အလေးနဲ့ထားပြောဆိုလာပါတယ်။တစ်ဖက်မှာတော့ဒီအခြေအနေကိုကန်တွယ်လို့လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်သွားမလားစိုးရိမ်ချက်ကလည်းရှိပြန်ပါတယ်။ဒါကြောင့်မလို့ Facebook ကိုတုံးပြီးတော့အမုန်းပွားလှုံ့ဆော်ရေးသားမှုတွေလုပ်နေတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲသတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပို့ထားမယ်ဆိုရင်တဲ့လီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တော်မို့ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-4ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမင်းကြမယ်သွားရှင်တို့ကိုကြိုပါရစေခင
်ဗျ။ဒီကညတရက်ဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမှတိုင်ခင် VOE ကိုအချိန်မီဆက်တွေ့ကြောက်ကိုထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျ။အခုတော့သတင်းလွှာတွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပါမယ်။တရုတ်နိုင်ငံကတည်ဆောက်မဲ့ခေတ္တပိုးလမ်းမစီမံကိန်းမှာကချင်းပြည်နယ်ဟာပထဝီအနေထားအရရေးပါတဲ့နေရာမှာတည်ရှိနေတာကြောင့်ဒေသခံတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ကချင်းနိုင်ငံရေးပါတီနဲ့လူငယ်တွေမနေ့ကတွေ့ဆုံဆွေးနွေးကြကြပါတယ်။ NCA အပြစ်ကတ်ရစဲရေးသဘောတူစာချုပ်မှာ KIA ကလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့အတွက်လည်းကချင်းပြည်နယ်ရဲ့အခြေအနေဟာနိုင်ငံရေးအရဂျင်းနဲ့ကြက်ထဲရောက်တယ်လို့ဖြစ်နေတဲ့အကြောင်းနိုင်ငံရေးကောင်းဆောင်တွေကပြောပါတယ်။အပြစ်စုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
မကြာခင်မှာစတင်တော့မယ့်တရုတ်ပြည်ရဲ့ပိုလမစီမံကိန်းမှာမြန်မာနိုင်ငံလည်းပူးပေါင်းဆောင်ရွက်သွားဖို့ရှိနေပါတယ်။တောင်အရှနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မယ့်အမှတ်6ပိုလမစီမံကိန်းမှာမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ဟာအရေးပါတဲ့လမ်းကြောင်းပေါ်မှာရှိနေရကြောင်းအနာဂတ်နိုင်ငံရေးစီးပွားရေးအလားအလာနဲ့ပတ်သက်ပြီးမြတီနာမြို့မှာကချင်ဒေသခံလူငယ်အဖွဲ့အစည်းတွေနိုင်ငံရေးပါတီကလူငယ်တွေနဲ့ကချင်မျိုးသားကွန်ဂရက်ပါတီတို့ဒီကနေ့ဆွေးနွေးခဲ့ကြကြောင်းပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါရယ်။ခေတ်သစ်ပိုလမစီမံကိန်းကြောင့်နိုင်ငံတကာစီးပွားရေးမှာရေးပါတဲ့နေရာမှာရှိနေတဲ့ကချင်ပြည်နယ်အနေနဲ့ဘာလို့တင်တယ်ဆိုတာကိုဆွေးနွေးခဲ့ကြောင်းဥက္ကဋ္ဌဒေါက်တာအမခွန်လာကအခုလိုပြောပါရတယ်
။ဒီလိုလမကကချင်ပြည်နယ်ကိုဖြတ်တဲ့နံပါတ်6ဒိုဘီဝါဇင်းညံဖြစ်တယ်။အဲဒါကတော့ဒီနေရာရဲ့ဘင်္ဂလားဒေ့ရှ်ရဲ့မြန်မာရဲ့တရုတ်ရဲ့ဇင်းညံပေါ့နံပါတ်6မြောက်ဇင်းညံကကျွန်တော်တို့စီဖြတ်တယ်။ဖြတ်တဲ့နေရာထားမှာသူ့ကချင်ပြည်နယ်မှာအဲဒါကိုကျွန်တော်တို့ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်တို့ပြောကြတယ်နိုင်ငံစီးပွားရေးပေါ့။အိန္ဒိယဆိုရင်လည်းမာနာကလတန်ဒါဆိုဒီမစီပိုင်ကြီးနဲ့ကျွန်တော်တို့စီဝင်လာတယ်။ဝင်လာပြီးတော့မှအဲအိန္ဒိယနဲ့ဆက်ဆက်ပုံကကျွန်တော်တို့နိုင်ငံရေးဆိုလဲကျွန်တော်တို့ဟိုဗမာကုမ္မောပရိသတ်ဒီကုမ္မောမင်းဆက်ကလေးကဆက်ဆက်မှုတွေကျွန်တော်တို့ဆွေးနွေးကြတယ်။အဲအဲ့ရနေပြီးတော့မှပ ကျွန်တော်စီးပွားရေးဆိုလည်းဥတီရကကျွန်တော်စီဝင်လာတယ်။ဝင်လာနေတာမှာအခုဒီလိုနဲ့ OBO နဲ့ချိတ်ဆက်ပြီးလာတယ်။တိုင်းနေတာမှာဒီချိန်မှာဘာလို့ဆင်းတယ်လဲဆိုတာကျွန်တော်ပြောတယ်။အဲ့ဒါပြောတာပါ။အဲ့ဒါတော့ international ပေါ့နော်
။နိုင်ငံတကာစီးပွားရေးတွေမှာကပဲပြည်တွင်းစီးပွားရေးမှာလည်းကချင်ပြည်နယ်ဟာပထဝီနေထိုင်ရရေးပါရေးနေရာမှာရှိနေတယ်လို့သူကအခုလိုဆက်ပြောပါတယ်
။နောက်တစ်ခုကပြည်တွင်းကျတော့ကျွန်တော်တို့ပြည်တွင်းကိုကျွန်တော်သုံးသပ်တဲ့အခါကျတော့သတိုင်းရဲ့ကျမ်းမြောက်ရေကကျွန်တော်ကချင်ပြည်နယ်နဲ့တည်းတွေ့ဆက်ဆံတာမန္တလေးကကျတော့တဆင့်ချားတာလေအဲကြီးကျိုင်းနဲ့အဲကြီးကျိုင်းနဲ့ကတာသခိုင်းတိုင်းအဲမျိုးနဲ့မျိုးနဲ့ကကန့်တတ်ထားတယ်ဖိချင်းနဲ့ကျတော့အင်တာနက်ကျတော့ဆက်ဆံသူကလည်းနေမှာမန္တလေးကိုပြူတော့မှာမန္တလေးကိုပေါ်မှာပြီးတော့လမ်းမရှိပိုင်းကြီးရဲ့မန္တလေးမြစ်နာလမ်းမရှိပိုင်းကြီးရှိတယ်အဲအဲ့ဒီပေါ်မှာကျွန်တော်ဘယ်လိုလုပ်မလဲနောက်တစ်ခါ OBO ဖြတ်လာတဲ့လာရှုမန္တလေးရံမှုတည်တည်နဲ့လာရှုမန္တလေးအဲကြောက်ကြဈေးကြအရှိတ်ဈေးကြနောက်ပဲဈေးကြနှစ်ခုနဲ့ချိတ်ဆက်ပြီးဒီလီဒိုကလာတော့မယ်လာတော့မယ်နေသားမှာဒီလိုရဲ့လမ်းဆုံးကဘမော်နဲ့ကျွန်တော်တို့လာချို့သွားတယ်ပြီးတော့ကျုပ်ကြီးအဲဝမ်တင်ကိုသွားတယ်အဲအဲ့ဒီနေသားမှာကျွန်တော်တင့်နေကျွန်တော်ကြည့်ဖို့လိုတယ်အဲ့ဒါကချင်လေးဘာပြဆက်တဲ့လဲဆိုတာ
အဲ့ဒါဒါဒီကချင်ပြည်နယ်ရဲ့နာဂတ်နိုင်ငံကြီးနဲ့တိုက်ရိုက်ဆက်နွယ်နေတဲ့ NCA တနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစေးစာချုပ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြရမှာလဲSCA မှာအားနည်းချက်တွေရှိနေရကြောင်းပြင်ဆင်ရွေးဆွဲဖို့လိုအပ်နေကြောင်းဆွေးနွေးဖြစ်ခဲ့တယ်လို့ဆိုပါတယ်။လက်ရှိမှာ KIA အနေနဲ့ SCA လက်မှတ်ရေးထိုးထားခြင်းမရှိသေးရကြောင်းနိုင်ငံရေးဆွေးနွေးမှုတွေမလုပ်ဆောင်နိုင်ဘဲရှေ့မတိုးနောက်မဆုတ်ဖြစ်နေကြောင်းကိုလည်းဒေါက်တာအမ်ခွန်လာကစက်ပြောပါတယ်
။ကျွန်တော်တို့ကအခုက deadlock ဖြစ်နေတယ်ဒီလိုဆက်နိုင်ငံရေးဒီမျိုးလိုက်ကကျွန်တော်မတင်မနိုင်ဘူး SCA မတိုးလို့။အဲဒါကြတော့ကြီးရေပေါ်မှာမူတည်နေတယ်။မူတည်နေရခါကြတော့ကျွန်တော်တို့ဒီကျွန်တော်တို့အခုပြည်အောင်စုကအစ်စ်ပြန်လုံနေရလို့ကျွန်တော်ဒီစားရတယ်ဖက်ဒရယ်ဒီမိုကရေစီကိုကျွန်တော်သွားနေသွားနေတဲ့အခါကျတော့အဲ့ပြည်အောင်စုအစ်စ်ကိုကျွန်တော်တို့ကကြီးရွေးကန်တာဖြစ်နေပဲကျွန်တော်တို့ပြည့်ပြည့်မလားတကယ်တမ်းကျတော့နိုင်ငံလေးတိဆောက်တာကဟိုဟာလူစုပေါ်မှာတိဆောက်တယ်လေဒါဆိုလူစုအနေထားနဲ့ကျွန်တော်တို့ဒီ deadlock ကိုဘယ်လိုဖြေလဲဆိုတာကျွန်တော်အဲ့ဒါကိုဆွေးနွေးတာ
ဒေါက်တာအမ်ခွန်လာဟာကချင်သုံးပါတီမဟာမိတ်အဖွဲ့ KNCB ရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်ပါတယ်။မနက်ဖြန်မှာလည်းမြေကြီးနားမြို့မနှောခွင်းမှာကချင်ပါတီရဲ့ပေါင်းစည်းနိုင်ရေးအတွက်လူထုတွေ့ဆုံပွဲပြုလုပ်မှာဖြစ်ပြီး2020နိုင်ငံရေးအခင်းအကျင်းအတွက်အဓိကဆွေးနွေးကြမှာဖြစ်ပါတယ်
။ဒါကတော့ကိုဇော်ထက်ရဲ့သတင်းတော်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုလည်းနောက်ထပ်ကချင်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာကြောင့်ဒုက္ခသည်စခန်းပေါင်း165ခုမှာခိုးလုံးနေကြတဲ့စစ်ပီးဒုက္ခသည်ရဲ့အခြေအနေနဲ့လိုအပ်ချက်တွေကလည်းပိုးပြီးတော့ဆိုးလာနေပါတယ်။ KIA နဲ့မြန်မာစစ်တပ်ကြား18နှစ်ကြာအပြစ်ခတ်ရက်ဆဲခဲ့ပြီးတဲ့နောက်ပိုင်းလက်နက်ကင်ပြိပခါတွေကလည်းပြန်လဲပြီးတော့စတင်ခဲ့တဲ့2000ခုနှစ်ကစလို့ခချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခသည်တသိန်းနီးပါးအထိရှိလာခဲ့ပြီးငြိမ်းချမ်းရေးဆွေးနွေးနိုင်မယ့်အခြေအနေကလည်းအလားအဝေးနေစေဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းကဒုက္ခသည်ရဲ့အခြေအနေတွေကိုကိုယ်တိုင်သွားပြီးတော့တွေ့ဆုံမေးမြန်းထားတဲ့ Steve Sanford ရဲ့သတင်းကိုအခြေခံပြီးတော့ Mac Computer တွေကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ TV OA စုခွာထွက်ပြေးသူတွေခုံလုံးနေကြတဲ့ရှားအိတ်ရဲ့ဒုက္ခသည်စခန်းမှာအခုလိုဖိတပ်ပတ်တွေကြားနေရတာကိုကြည့်ပြီးတော့ရေးရည်အထွဲ့ပျော်လေးချက်လက္ခဏာတစ်ခုလို့ရေကောင်းပြတိုင်းချပါရစေ။ဒါပေမဲ့အခုချိန်အထိမရက်သေးတဲ့စစ်ပွဲတွေနဲ့ OA စုခွာထွက်ပြေးရမှုတွေကြောင့်ကြုံရတဲ့စိတ်ဓာတ်ရတွေဟာကလေးရီချာမှာပိုးပြီးတော့ဆူလာနေပါတယ်။အသက်73နှစ်အရွယ်ဖေချာတုပန်တဲ့မိသားစုဆိုရင်ခုနှစ်နှစ်အတွင်း၄ချိန်ထွက်ပြေးခဲ့ရပြီပါပြီ
။ So when I lived in Zion IDP camp, I thought there would be no more running away from the fighting, but it happened again.
ဆောင်းဒုက္ခတွေစခန်းမှာရှိနေတဲ့ချိန်တုန်းကနောက်ထပ်ထပ်ပြေးချင်မလို့တော့ဘူးလို့ကျွန်မထင်ခဲ့တာ။ဒါပေမဲ့အရင်လိုပဲပြေးနေရတာပါပဲ။ဒီမှာစစ်တပ်ကဒုက္ခသည်စခန်းနေထိလက်နဲ့ကြီးရည်နဲ့ပြစ်လို့စခန်းထဲကနေထွက်ပြေးပြီးတော့မြစ်ဘေးကတစ်ပင်ကြီးသားမှာပုံနေခဲ့ရပါတယ်။ဒုက္ခသည်စခန်းထဲမှာအများစုကလေယာဉ်ဆိုက်ပျိုးပြီးအသက်မိုးပဲကျောင်းနေကြတာပါ။ဒါကြောင့်သူတို့ရဲ့ဆိုက်ပျိုးပြီးတွေဆုံးရှုံးရတာကသူတို့ရဲ့ရှင်သန်မှုဆုံးရှုံးတာနဲ့အတူတူပါပဲ။ခန်းမကူလောဟာအရင်ကဆိုက်ပျိုးရေးလုပ်ဆိုင်ပေမဲ့အခုကတော့ဒေတာတွေကစီးမှာဝါခွက်တွေလုပ်ပြီးတော့ဝူဝေရှာနေတဲ့သူပါ
။ရရှင်မင်းမငါကုရှင်
မင်းစစ်တပ်ကကချင်လူမျိုးတွေကိုပြစ်မှတ်ထားတာဟာကျွန်တော်စီမှာကြောက်စိမ့်နဲ့ရွှေလူမျိုးသဘောကတွင်းထွက်တယ်အများပြားရှိတာကြောင့်လို့ထင်ပါတယ်။သူတို့ကမနာလို့ဖြစ်ပြီးတော့ကျွန်တော်စီကနေပြီးတော့ဓာရီကိုခိုးယူခြင်းနေတာပါဒါကြောင့်မလို့ကချင်တွေကိုတိုက်တာ
ဒုက္ခသည်တွေကိုကူညီပေးတည်တဲ့နိုင်ငံတကာအဖွဲ့တွေရဲ့တွာလာလှုပ်ရှားမှုတွေကိုမြန်မာဆွေရကတွုံးပြပိတ်ပင်လာနေတာနဲ့အပြားဒီဒုက္ခသည်တွေအကျွတ်အစားအစာရေးတဲ့စေဝါလိုအခြေခံလိုအပ်ချက်တွေလည်းပြတ်လတ်လာနေပါတယ်ဒုက္ခသည်အများပြားဟာဒေသတွေကဖျားချောင်းသေးအဖွဲ့တွေရဲ့တွဖြတ်မှုတွေပဲရပ်တည်နေကြတာပါနေထိုင်မကောင်းဖြစ်တဲ့အခါမှာလည်းစီးပြီးတူနေပဲကုသကြပါတယ်
ကချူလူမျိုးလက်ဖိုက်နှမ်းပေါက်ကဟုလို့ပြောပြပါတယ
်တ
ိုင်းရင်းစင်းနဲ့ကုသနည်းတွေအကြောင်းကျွန်မလေ့လာနေပါတယ်ဆေးဘဝင်အပင်တွေကိုသုံးပြီးစခန်းထဲရစီချိုယောဂါတွေကိုဘယ်လိုခုမလဲနောက်သွားပိုးစားတဲ့သူတွေတွက်ချာပါရဝေဒနာခံစားနေရသူတွေကိုဘယ်လိုပရစေးနဲ့ကုသမလဲဆိုတာတွေကိုကျွမ်းကျင်ဆေးပညာရှင်တွေစီကနေလေ့လာသင်ယူနေပါတယ
်မြမဆိုးရထိချုပ်တဲ့ပြည်ပြည်မှာအခြေအနေတည်ငြိမ်ပြီးစီးပွားရေးဖွံ့ဖြိုးလာနေတာတွေရှိပေမဲ့လို့တိုင်းရင်းသားဒေသအများပြားမှာတော့အဲ့ဒါလိုဖြစ်လာဖို့အတွက်ပြောလို့ဆောက်စားနေရတဲ့အခြေအနေပဲရှိပါသေးတယ်ရှင
်ဒါကတော့ကချင်ပြည်နယ်အတွင်းကစစ်ပီးဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ Steve Sanford ရဲ့သတင်းကိုအခြေခံပြီးတော့ Mark Computer ကတင်ပြသွားတာဖြစ်ပါတယ်အခုကတော့အတားတကြံအကျိုးတည်ထရှင်တပုတ်ကိုဖျော်ဖြေပေးမဲ့အစီအစဉ်မှာအဆိုတော့ခင်မောင်တို့ရဲ့ရွှေလန်းချမ်းမြေပါစီဆိုတဲ့တချို့နားဆင်ကြည့်ကြပါခလား
ဂျန်တွင်မပါဘရောဝေလွေဓမ္မယင်ချေမှုတိုင်
အဲ့တော့ဆူရော့ခင်မောင်တို့ရဲ့ရှင်လန်းချမ်းမြေပါဆိုတဲ့တည်ခြင်းဖြစ်ပါတယ်။အခုနှစ်တက်ကာလအခါတမျက်မှာတောဒရှင်အားလုံးပျော်ရွှင်ချမ်းမြေကြပါစေလို့ VOE ဝိုင်းတော်သားများကူစားဆုမွန်တောင်းလိုက်ပါတယ်။ VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့ဂိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာဂိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လည်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်နံနက်6နာရီခွဲရှိပါပြီအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့စီဝါရေးအပတ်စဉ်ကဏ္ဍမှာကြားကြဖို့ရှိပါတယ်။အဲ့ဒါအပြင်တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။အခုရေဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းမူရင်းအပေါ်မပြည့်မတ်မြတ်တစဉ်အောင်နဲ့အတူတင်ဆက်ပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာဘာကြောင့်ဒီမိုကရေစီရပ်တန့်နေရသလဲ Why is democracy stalling Myanmar ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Vincent R. Johnson ရဲ့ဆောင်းပါးကို Express News Online မှာဖတ်ရှုရပါတယ်။ Nobel ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဟာ2016ခုနှစ်ကလေးကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တာဝန်ထမ်းဆောင်လာခဲ့ပါတယ်။ဒါပေမဲ့အခြေခံအားဖြင့်တော့သူမဟာဝန်ကြီးချုပ်တာဝန်ရယူထားသူဖြစ်ပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီတိုင်းပြည်အဖြစ်ကျိုးပန်းတည်ဆောက်တဲ့နေရာမှာတော့ရပ်တန့်နေတာတွေ့ရပါတယ်။အနောက်မီဒီယာတွေရဲ့ဖော်ပြချက်တွေအရမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထွက်လာတဲ့သတင်းတွေကမကောင်းတဲ့သတင်းတွေသာဖြစ်နေတယ်လို့ဆိုပါတယ်။အတော်မတန်ထွက်ပေါ်လာနေတဲ့သတင်းတွေထဲမှာလူနည်းစုရိုဟင်ညာတွေပေါ်နှိမ်ပန်းနှိပ်စက်တာတွေဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြတာတွေတရားရုံးတွေရဲ့အခရီးလိုက်စားမှုတွေလူမျိုးစုလိုက်ပယ်ရှားရှင်းလင်းနေတဲ့အကြောင်းတွေသတင်းသမားတွေပေါ်ဖိနှိပ်မှုတွေဘာသာရေးအကြမ်းဖက်မှုတွေအစိုးရရဲ့ထိတ်တန့်ဥပဒေအကြံပေးဗမာမွတ်စလင်ရှေ့နေအသက်ခံရတာအဆရှိတဲ့သတင်းတွေဖြစ်နေပါတယ်။ဒေါအောင်ဆန်းစုကြည်ဟာတိုးတက်ပြီးတော့တည်ငြိမ်မှုရှိတဲ့ခေတ်သစ်ဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာအားနည်းတယ်လို့ဝေဖန်သူတွေကပြောကြပါတယ်။ဒါဟာလုံးဝနှီးပါမမှန်ကန်ပါဘူး။သူမဟာနှစ်ပေါင်း30မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဥဆောင်တိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်။ဒီမိုကရေစီစံတန်မိုးတွေအတွက်ရဲရင်ကြိုးပမ်းအားထုတ်တဲ့နေရာမှာတန်တိတ်တန်ခိုင်မာသူဖြစ်ပါတယ်။ဒါပေမဲ့ဥတီချက်ကိုလင်းလင်းမြန်မြန်ပေါက်မြော်ရေးအတွက်အဖွဲ့အစည်းအစိုးရရန်ရည်ကြီးကိုရွေ့တော့အောင်ကင်တွေဆောင်ရွက်တဲ့နေရာမှာတော့အားနည်းချက်ရှိတယ်လို့យေတာထားပါတယ်။ဥပဒေရလွတ်တော်မှာနေရာ၄ပုံတပုံကိုစစ်တပ်ကရယူထားပြီးတော့ရာစုနှစ်ထက်ဝက်ကျော်အာဏာရှင်လိုအုပ်ချုပ်လာခဲ့တဲ့စစ်တပ်ဟာအာဏာကြီးထွားနေစေရှိပါတယ်။နှစ်ပေါင်း50ကြာဖိနှိပ်တဲ့စစ်အစိုးရလက်အောက်မှာနေခဲ့ရတဲ့အကျိုးဆက်တွေကိုချက်ချင်းပြုပြင်ဖို့ရာကတော့မလွယ်ကူလှပါဘူးအခြေအနေကောင်းနေရှိတယ်ဆိုတော့မှထိရောက်တဲ့ဒီမိုကရက်တစ်လူပေါင်းအဖွဲ့အစည်းဖွံ့ဖြိုးလာမှုလို့ဖို့ဆိုတာနှီးကွေးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်စသဖြင့်ရေးသားထားပါတယ
်ဆက်လက်ပြီး The Washington Post မှာရေးသားထားတဲ့ Too many are looking away from Burma's ethnic cleansing campaign ဆိုတဲ့ခေါင်းစဉ်နဲ့ editor အဘော်ကိုကောက်နှုတ်တင်ပြလိုပါတယ်ဒေါအောင်ဆန်းစုကြည်ကိုဒီမိုကရေစီလှုပ်ရှားမှုရဲ့ပုံရိပ်တစ်ခုဖြစ်ဖော်ဆောင်ပေးခဲ့တဲ့1988ခုနှစ်ကမြန်မာနိုင်ငံတဝန်းလူမှုအုံကြွမှုဆန္ဒပြပွဲမှာရဟန်းတန်ဃာတွေဟာကျောင်းသားတွေနဲ့အတူရှင်တွဲဆန္ဒပြခဲ့ကြပါတယ်။အရင်ကဗုဒ္ဓဘာသာဝင်ဟန်းတွေကလွတ်လပ်ခွင့်အတွက်ယက်တီခဲ့ကြတာပါ။ခုခါမှာတော့ဗုဒ္ဓဘာသာဝင်အများစုရှိတဲ့နိုင်ငံကိုဒေါအောင်ဆန်းစုကြည်ကဦးဆောင်ပြီးစစ်တပ်နဲ့အာဏာခွဲဝေအုပ်ချုပ်နေပါတယ်။စစ်ဘုတ်ချုပ်တွေကရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေကိုပြင်းပြင်းထန်ထန်နှင်ထုတ်တာတွေရပ်တန့်သွားအောင်ဒေါအောင်ဆန်းစုကြည်ကမတားဆီးနိုင်ခဲ့ပါဘူး။အကျိုးဆက်ကတော့လူသားချင်းစာနာထောက်ထားမှုနဲ့လူခွင့်ရေးကင်းမဲ့မှုကပေးကြရောက်တာပါပဲ။အခုဆိုရင်အိမ်မီးချင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာ9သိန်းကျော်လောက်ရှိနေပါတယ်။နိုင်ငံရခြားမှာရှိတဲ့ဗုဒ္ဓဘာသာဝင်စာရေးဆရာတွေတွေးခေါ်ပညာရှင်တွေလူခွင့်ရေးလူလားသူတွေအပါအဝင်တော်တော်များများဟာလေ ရင်ကြရေးနဲ့ပတ်သက်ပြီးဗုဒ္ဓဘာသာဝင်ယဟန်ရိစီကိုအိတ်ဖွင့်ပေးစာရေးကြရမှာအရင်ကတရားမျှတမှုကိုလိုလားခဲ့တဲ့ဗုဒ္ဓဘာသာအရေးတက်ကြွလှုပ်ရှားသူတွေယဟန်တွေလူများကကြီးညိုလေးစားကြတဲ့တက်ကြီးပိုင်းတွေအနေနဲ့သူတို့ကိုယ်တိုင်ဆန့်ကျင်ခဲ့တဲ့စစ်တပ်ရဲ့လုပ်ရက်တွေပေါ်နှုတ်ဆက်နေတာအံ့အားသင့်မိရဲ့လို့ဆိုပါတယ်ဒီအိတ်ဖွင့်ပေးစာကိုလက်မှတ်ရေးထိုးခဲ့ကြသူတွေထဲမှာ88ရေးခင်းကလှုပ်ရှားခဲ့သူတွေအပြင်လူငယ်တွေလည်းပါဝင်ပါတယ်မရိမှုတွေတရားဥပဒေပြင်ပကတရားမဲ့တပ်ဖြတ်မှုတွေကလေးငယ်တွေကိုနှင်းပန်းတက်ဖြတ်မှုတွေဟာဗုဒ္ဓဘာသာတရားနဲ့ဆန့်ကျင်နေပါတယ်ဒုက္ခချုပ်ငြိမ်မှုတရားအခြေခံတဲ့ဗုဒ္ဓဘာသာဝင်တွေအများစုရှိတဲ့မြန်မာနိုင်ငံအနေနဲ့ဒီလိုသတင်းစကားတွေကိုအလေးထားနှာကြားသင့်ပါတယ်ဒီအခြေအနေဆိုးအတွက်တာဝန်ရှိသူတွေကိုအရေးယူဖို့ကြိုးပမ်းမှုတွေပုံမလုံဆောင်ရပါမယ်ဒေါက်ဆန်းစုကြည်ကတော့ငြိမ်းချမ်းရေးအတွက်လှုပ်ဆောင်နေတယ်လို့ပြောပေမဲ့အခြေအနေတွေကပုံမဆိုးွားလာပါတယ်မကြခင်မုတ်တုံရာသီကြောက်တော့မှမဟုတ်ဒုက္ခတွေတွေအတွက်အခက်အခဲတွေတွေ့ရအောင်မှာပါအားလုံးစိုးရိမ်နေကြတာကတော့လူမျိုးတုံးတက်ပြတ်မှုရဲ့အကျိုးဆက်တွေကို2018မှာရင်ဆိုင်ရရင်ဘလို့ဖြည့်ရှင်းကြမလဲဆိုတာပါပဲလို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင်
။ဒါကတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုမူရင်းအပေါ်မပြတ်ကောင်းလို့တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနေပါပြီ။ American Indian တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကအစီအစဉ်တင်ဆက်ပေးနေတာပါ။
ဒီနေ့မင်းကျင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါလေစာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလိုတာတော်ရရှိများအသိပါ HIND hind ကတော့နောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူမြေဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာပါကိုဆိုလိုပါလိလူတော်ရရှိများသိချင်းကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတတ်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီသုံးချက်ပတ်သက်လို့ဂျော့ချ်ဝူပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကစည်းကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတိတိကျကျပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းစည်းသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတိတိကျကျပြန်စဉ်းစားကြည့်တဲ့ခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါတော့မနေ့ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ပတ်စင်ကဏ္ဍတွေထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးကြားမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်ပြပယင်းနှိမ့်နှံသူတွေရဲ့ယုံကြည်စိတ်ချမှုရလာအောင်လုပ်ဆောင်မှာဘလို့အားနည်းချက်တွေရှိနေပါသလဲ IMF ကတိုက်တွန်းထားသလိုပြည်ပြင်ပြောင်းလဲရေးဒုတိယလှိုင်းကိုဖော်ဆောင်မှုမြန်မာနိုင်ငံရဲ့အခြေအနေကအဆင်သင့်ဖြစ်နေပါပြီလားစတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့စီးပွားရေးပညာရှင်ဦးလာမောင်ကိုဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းစီးပွားရေးကဏ္ဍအစီအစဉ်ကိုကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံထဲကိုအမေရိကန်စီးပွားရေးလုပ်ငန်းတွေထင်တယ်လို့ပေါ့ဖြစ်တယ်လို့ဝင်မလာသေးတာကနိုင်ငံရေးတစ်ခုတည်းကြောင့်ရောဟုတ်ပါမလားဆရာ။ဂျန်တဲ့ဥပဒေတွေလုံထုံးလုံနည်းတွေတိုင်းပြည်ရဲ့အခြေခံအဆောက်အုံရက်စိပြီးစသည်အပြည့်အဲ့ဒါတွေပေါ်မှာရောမူတည်နေတာမျိုးမဖြစ်နိုင်ဘူးလားခင်ဗျာ
။နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုတာနဲ့ပြောလိုက်တာနဲ့တကယ်ကြီးနဲ့စီးပွားရေးအခြေခံအဆောက်အုံတွေကတိတ်အရေးကြီးတဲ့အခန်းကဏ္ဍပါလာသလိုနောက်ပြီးတော့ဆိုလိုတာကအမေရိကန်နိုင်ငံဆိုတာက very advanced country ပေါ့ဗျာ။နော် သူကစိုးထားတယ်ကမ္ဘာပြည်ကိုစီးပွားရေးလုပ်ငန်းတွေဝင်လာရင်တစ်အချက်လက်ပစ်လိုက်ဘူးလုံးဝမလုပ်ရဘူးအရေးယူမယ်နေ့အချက်ကမ္ဘာပြည်ကိုဝင်လာလို့ရှိရင်အဲ့ဒီဘဘုတ်ပဲနော်တလားတစ်ချိန်အခြေအနေပြရမယ်ဆိုတဲ့အချက်တွေကပါနေတယ်နော်ပြောကြလို့ဆိုရင် company registration စလုပ်တဲ့အချိန်ကစပြီးတော့ပေါ့အစဉ်စဉ် American standard selection လာရင်လုံးနေလို့ပါ
ဟုတ်ကဲ့
ဥပမာပြောကြလို့ဆိုရင်နိုင်ငံခြားရင်းနှီးပြုလှန်မှုဥပဒေပေါ့ဗျာအခုကနိုင်ငံခြားနဲ့ပြည်တွင်းနဲ့ပေါင်းလိုက်ပြီနော်မြန်မာနိုင်ငံရင်းနှီးပြုလှန်မှုဥပဒေဆိုတာနော်အဲ့လိုပဲပြောပြော American မျက်စိနဲ့ကြည့်ရင်တော့လည်းရှုပ်ထွေးနေပြီတယ်ပေါ့
ဟုတ်ကဲ့
အဲ့တော့ American company ကြီးတွေဝင်ဖို့ဆိုတာ company ကြီးကသိကြည့်တယ်လေ
ဟုတ်ကဲ့
ဝင်လာရင်တော့ဝန်တိုင်းတိုင်းနဲ့တစ်ခါတည်းကိုတုတ်တက်သွားမှာ
ဟုတ်ကဲ့
အဲ့ဝင်ဖို့နည်းနည်းလေးစောင့်ကြည့်ရလေးတဲ့သဘောကြီးရှိနေတာ
ဟုတ်ကဲ့ပါဆရာဆိုတော့ IMF ကပြောထားတဲ့အထက်မှာဟာလားလားကောင်းနေသူတို့အများကြီးတော်တော်များများပြောထားပါတယ်ဒါပေမဲ့သူတို့ကလည်းဟာဘာတွေလုပ်တင်နေဘာတွေလုပ်ရမယ်လို့ပြောထားတဲ့ကြိုင်နေတဲ့အထက်မှာပဲတိုင်းပြည်စီးပွားရေးအတွက်သတိထားရမယ့်အချက်တွေပေါ့ဆိုတော့ Andre ဆိုတာတည်းပို့ပြီးတော့
ဟာ
လားသတိထားမယ့်အလေးထားမယ့်အချက်တွေလို့ပြောသွားတဲ့အထက်မှာရခိုင်ပြည်နယ်အကြက်တဲကိစ္စလိုမျိုးကိစ္စပါပါတယ်ဆိုတော့ရခိုင်ပြည်နယ်အကြက်တဲကိစ္စဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုရင်းနှီးမြှုပ်နှံသူတွေရဲ့စိုးရိမ်မှုကိုပို့ပြီးတော့ကြီးထွားစေတယ်ဥပမာရင်းနှီးမြှုပ်နှံသူတွေစိုးရိမ်ဟိုစိုးရိမ်စိတ်တွေရော့မသွားစေတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ဒီပြဿနာကရောတိုင်းပြည်စီးပွားတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်ဘလောက်ထိအရေးပါတဲ့အခြေအနေများရှိနေပါလဲခင်ဗျာ
တိုင်းပြည်တပြည်မှာစီးပွားရေးလာလုပ်ကြတဲ့လူတွေကတိုင်းပြည်ရဲ့ image ကိုကြည့်တယ်ခင်ဗျာเนาะအဲ့တော့နိုင်ငံရဲ့ပုံရိပ်ကအခုဟာကဒီရခိုင်အရေးအချင်းကြောင့်ပုံရိပ်ကြီးကတော်တော်ကျသွားတယ်เนาะကျွန်တော်တို့ကြည့်တော့ဗျာနိုင်ငံခြားဟိုမီဒီယာတွေကနေဖော်ပြထားတာဟာတခါတည်းနိုင်ငံကြီးတွေဥပမာ6,000-6,000လောက်ကိုထွက်ပြေးသွားတဲ့ပုံတွေပြတယ်ဟာလေဟာတခါတည်းဟိုကြိတ်ကြိတ်တိုးပေါ့အားလည်းဟိုမြေတည်တဲ့မြေတွေလည်းရောကုန်းမော်ရောပြေးနေကြတာလေသွားနေကြတာလေပြတယ်နော်အဲ့ဒါလေးကြီးပဲပြနေတယ်သူတို့နောက်ကဘာတွေလိုက်လို့လဲဘာဖြစ်တာလဲဆိုတော့အခေမှန်ကိုဒီမီဒီယာတွေကဖော်မထုတ်နိုင်ဘူးဘာလို့လဲဆိုတော
့ကျွန်တော်ဖြတ်မေးကျွန်တော်နည်းနည်းဖြတ်မေးပြစီဆရာနည်းနည်းဖြတ်မေးပြစီမီဒီယာတွေကမဖော်ထုတ်နိုင်ဘူးဆိုတော့တကယ်အစိုးရတာဝန်ရှိသူတွေဘိုင်းကဆိုကြပါစို့ဆရာရေမြန်မာအစိုးရတခုလုံးနေနေကရောဒီဘိုင်းမှာရင်းနှီးမြှုပ်နှံသူတွေယုံကြည်စိတ်ချလာအောင်ဟုတ်လားသူတို့ရင်းနှီးမြှုပ်နှံရဲလာအောင်တရင်ချက်လက်ထုတ်ပြန်ပေးမှုကရောအားနည်းတယ်လို့တစ်ဖက်ကပြောလို့မရဘူးလားခင်ဗျာ
နိုင်ငံတော်ရဲ့ဒီမီဒီယာတွေကလည်းသူတို့အားနည်းတယ်ပဲပြောအောင်ပေါ့နိုင်ငံခြားကဘယ်လိုလုပ်နေလဲဆိုတော့သူတို့ရှင်နိုင်တဲ့အခြေအနေမရှိဘူးဥပမာဒီလောက်သူတွေဘာကြောင့်ထွက်ပြေးလဲဆိုတာကိုပေတာဖော်ထုတ်ပြီးပြနိုင်လောက်တဲ့အခြေအနေမရှိဘူးဖြစ်နေတယ်เนาะအဲ့တော့မြန်မာနိုင်ငံကပုဂ္ဂလိကမီဒီယာတွေကိုလည်းဟိုဥပမာဖန်လာစီလာတွေကလည်းရှိရှိနေတယ်လို့ဒါလည်းတရားစွဲတာတွေကလည်းရှိရှိနေတော့အဲ့ဒီလွတ်လပ်ပွန်လင်းနိုင်အောင်မလုပ်နိုင်ဘူးရှင်ပြိုင်နိုင်မှုမလုပ်နိုင်တဲ့အတွက်ကြောင့်မလို့နိုင်ငံခြားကကြည့်တဲ့အခါမှာလည်း image ကမကောင်းတဲ့သဘောဖြစ်နေတာအဲ့ဒါကိုအရင်ဘာကြောင့်ဖြစ်လဲဆိုတော့ကျွန်တော်တို့အကြံသားတွေတောင်သိနေတဲ့ဟာတွေရှိတယ်လေအဲ့ဒါတွေကိုနိုင်ငံတကာမီဒီယာတွေမှာတင်ပြနိုင်လောက်အောင်လုပ်ကြပါလားဆိုတဲ့သဘောမျိုးတွေပြောချင်တာပ
ါ IMF ရဲ့သူတို့အခုနောက်ဆုံးထွက်တဲ့ထဲမှာကသူကဟိုလှုပ်ရှားရှိတဲ့ထဲမှာပို့ပြီးတော့တက်လာဖို့အတွက်လှုပ်ဖို့သူတို့အကြံပေးထားတဲ့ထဲမှာပို့ပြီးတော့အသေးစိတ်တဲ့ဒီမဟာပြည်အောင်ပြင်ပြောင်းလေးအစီအစဉ်ကိုအကောင့်ထဲပေါ်ပါဆိုပြီးတော့သူတို့ကပြောထားပါတယ်ပြောရရင်တော့ဒီပြင်ပြောင်းလေးကိုဒုတိယအဆင့်ဒုတိယလှိုင်းလုပ်ပါတော့လို့ပြောပါတယ်ဆိုတော့အဲ့ဒီစီးပွားရေးပြင်ပြောင်းလေးကိုဒုတိယလှိုင်းအထိလုပ်ဖို့အတွက်မြန်မာနိုင်ငံရဲ့အခြေအနေကရင်းမြဲတဲ့အခြေအနေရှိပါပြီလားခင်ဗျအ
လုံးရှိပါတယ်မြန်မာနိုင်ငံက reform ဆိုတဲ့စကားလုံးတောင်သိပြီးနားမလည်ခဲ့ဘူးလို့တော့ကျွန်တော်တို့ခင်တာပဲเนาะ reform လုပ်တယ်ဆိုတာက restoration လုပ်တာမဟုတ်ဘူးနော်ရော reconstruction လုပ်တာမဟုတ်ဘူး reform လုပ်တာတေယုတ်ပြည်ကဥပြေမဟာကောင်းဆောင်ကြီးတိတ်ဆောင်ပြီးဥဆောင်ပြီး reform လုပ်တိုက်တဲ့အခါမှာသူတို့ရဲ့ကျွေးကြော်တာက great leap to outward thing great leap to modernization လို့သုံးတယ် great leap ဆိုတဲ့စကားလုံးကိုသုံးတယ်နော်ကြီးစွာခုန်ခွတ်အဲ့တော့ကျွန်တော်တို့ကမဟုတ်ဘူးဟိုစပြီးတော့ဟိုဥသိစိန်လက်ထက်တုန်းကသူကြီးတွေပြောတာကျွန်တော်တို့ရှေ့ကိုတိုးနေပါလေတဲ့အလှမ်းကြီးတိုးနေပါလေတဲ့တော်တော်ကြီးရတာပဲနော်ဘုံကျောင်းအောင်ဆန်းလုပ်ခဲ့တဲ့အနှစ်80အနှစ်လောက်ကပြောခဲ့တယ်နော်သူများတွေအလှမ်းနှိုင်းရင်တဲ့တုတ်တူက၄50လှမ်းနှိုင်းမှ เราแค่นี้แหละใส่ใจตรงกันจ้ะไหมลูกตรงนี้เนี่ยคุณเสร็จแต่นี่ก็เอาที่เป็นที่ใหญ่เนาะไอ้เราคือเซ็กเก้นวีฟออฟรีฟอร์มตัวเปลี่ยนเปลี่ยนฐานะลูกลูกเราเนี่ยโอเคจ้ะสุรกากูว่ากาสุรอภัยมาเลยที่เกี่ยวกับสับยาวเนี่ยสิทธาบีบีสุรเบสิงานี่สารุตินเนี่ยลูกยุสบานเลยกันเนี่ยมหาดูฮาสุราเนาะกูว่าด้านเนี่ยสับแล้วเนาะกูว่ามาที่เอเนอร์จีอ่ะวิเคราะห์ว่า เอ็มเอสโซเรียซีวายมัวดาชอบเชื่อส่วนยิ่งเดียกันเลยแล้วตอนที่เขาเอ็นลาบิโอเนี่ยนี่เราจะมาซีวายมัวดาเสนอเช็คของยาตาเลยบอกนะอะไรก็แรงเดียวเนี่ยเนี่ยยี่ปงยาทำเลยบอกนะเอ้ยเอาตีสิลูกอันนี้สุดอันนั้นอ่ะที่สุยาพ่อยาเช็คบางกู้เงินเนี่ยงาเจ็คตีสิยี่เนี่ยตั้งแต่ตาจีเลยอ๋อวันนี้สุยาพ่อยเลยอ๋อมึงจะทำไปเพื่อ แต่ที่อธิษฐานงานทาร์เรจ้องยาปูเสนงานเจ็ดกูที่เป็นเลี้ยงเนี่ยต่อมาพอทุกลุ่มลุ่มไม่ไปยุคที่นี่แล้วเป็นเลี้ยงเนี่ยต่อพอทุกปีเราอุ้มมาเยอะสมัยต่อมาตลาดเฉยยิ่งดูเปลี่ยนเปลี่ยนอะไรกูได้ตำราอธิษฐานตลาดเฉยเนาะเปลี่ยนเนี่ยทำยุ่งดีเราปูเลี้ยงเนี่ยต่อพอทุกปีเราอีหลุดมาอะไรเปลี่ยนอะไร
กูจะจดเองซีซั่นที่เสร็จเอพัสเซนซีวายกันนะกูจะกินยาลับเชื่อไปเลยกูรู้นอกจากเอพัสเซนกันนะทุกพิเดตุ้ดาส่งเลยอเมริกันตะคุณซีซั่นกูน่าเสียใจออกมากูอ่องอ่ะซีซั่นที่เสร็จทารับเชื่อไปเลยอเมริกันบีอาร์จูมาจะมาพัฒน์ไปดูคุณยิ่งลูกชายมือกูอุ้งสองเดียดูการรอ ดาวดาวมาเตียนลูดากินจูเนียวะนั่นเสียจู่จวนปูบีรอยินจีเรลูบังพวยจีจีเพลาบูจวนดีกาจ่าเรอุบลีเนียปัตตานายองจูซาเกตุเลพิบาร์เรทางกัวช่อเสลิกุเนมาปัตตานายเกปีดูคุยเสียงอุบลีเนทางกัวช่อเสงอากุเนมาปัตตานายเกเมเปกุนเสียงอุบลีริกุปัตตานายเกราวะทีเนอิบรลาเลียนิรุงารอเมริกันปีรังจูเยทินชาเรปีดูคุยลูชามูกังจังลูจันตับจักแคนราอันนี้งาเจปีมาตัววี ทางกัวเช่าเสียชิคุเน่เอเปรลเลียนในโรงงานเจนเนซีปีเน่แมนเฟสมิวกาลอริงโมเดย์ลิตาจามาดาวดาเก่งกูเจมส์อัลเรย์สุดูกาตั้งแต่ปีแค่ลูกจังเกวาร์เอเปรลากูยันิมาโรดาวดามาเตนลูดาเก่งจูเนียเอซาปนาเชมบาเกวาร์เอตุยเอซาดิมิวพิเตจอร์จิอาปีเน่แอตแลนดามิวมาเชมบาเรซาปนากูลูเรตินเอชีบีดอตเอลเกวาร์เอดาวดาเก่งกัวโลเน่เชนกาลาปัญชาจวนตัมราริชเชนิกเซียวาดาเกย์โชว์ดอบอลูมิวปอบอเคเรปีเน่
He's really as a symbol of power and justice.
Suha, Jimmy, this one, the Amyata, who, Genya, in a Silo Nino, Yayo Pipare, Silo Nino, who, Dre, Jima, Saint Comurigo, General Joloya, Bame. Mango Mariga, Pipia Masuile, Tonsu Muri Yabu Dwe, Tikan Shop Piarari, Tata Yin Sayari, Shigebari.
Tangua Chosa Nagunema, Italian Queja Mugani, Chikana Pido, maybe Gringo Pipingera Jong, African American Nia, Sel Magani, Mango Mari, T, Chitas and Abjagi Javare, maybe Gwen Dre Mapuntiama, Queja Sasan Karago, Sundapu, Luchoya Lafa, Mangaze Kigo Chitas and Abjagi Rapibi. ลุงยูยี่เยรุเนสันนับญาติเรียเอ็ดแมนพัตเตอร์สตรามาเย็นสายตุ้ยส่งเกวาร์เอเยริกาสันนับญาติชิดามุกุสต์มาลูกผู้พิอบิเมสันนับญาติเรียกาตรากุสเซจอบยาผู้จูจายามาโรเยริกาเมียยูโบนิกุต้องบิวบีเยเยสเซเซยังเนลูซุควเกราวาเอริเชงาลุงเอเตจัวลูชาดูตูพิอุซองปาวิงเกบีเยริเอยังเนพันซิดากุคังเกียร์เอจอนลูวิสาอากุคามาอัลลูดอมาตูพิเนวาวี
They came toward us, beating us with knife sticks, trampling us with horses, releasing the tear gas.
ရိုးရိုးရရကျွန်တော်တို့စီရှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်ရင်းနဲ့တိုက်ပါတယ်။ရဲရီကိုဘုံတွေနဲ့လည်းပြစ်ပါတယ်။ရှယ်ရီယောက်ကဒုံးနဲ့ရိုက်လို့တရားဝမှာကျွန်တော်မေးသွားပါတယ်။တေဗီလို့တောင်ထင်လိုက်မိပါတယ်။
လုံးညိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ်။
We must let the world know that it is necessary to protest this threefold evil.
နေပေကွင်းရင်းစုခံရလုံညိုရေးရဲရဲ့ရက်ဆက်ဖိနှိပ်မှုလို့ နိုင်ငံစီရင်ပြုမှုတွေကိုစတင်ဖို့လိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအယ်လဘားမားပြည်နယ်မြို့တော်မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်တန်တူညီမျှအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Selma to
Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ John ဘာမှမပူနဲ့ Selma ကနေမွန်ဂိုမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲဖေးခွင့်ဥပဒေနဲ့အတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ
်။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတ Lyndon Johnson ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်။ Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နည်းပြဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ်
။ Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
the ဥပဒေပေါ်အတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်းကင်ဆွဲကိုသူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်ချိန်တွေကြံ့ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းတည်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတကြတကြဖျက်သိမ်းပြနိုင်ခဲ့တယ်လို့အသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအောင်ကျွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့မိန်ကုန်းကိုနားထောင်မှုအတွက် Washington DC ကမြို့သားရင်းမြစ်မှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေတောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန် DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ
်။တန်းသူကြီးများအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different the better nation today in the sense that
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားအရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးတန်းတူရတာမျိုးတော့မဟုတ်သေးပါဘူး
။အခြေအနေပြောင်းလဲခဲ့ပေမဲ့လည်းမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်ဟာဆက်လက်ရှင်သန်နေသေးပါ။မတ်လအတွင်းကဝါရှင်တန် DC မှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျတဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အကြောင်းအရာတွေအပါအဝင်ထောက်ခံသူတန်းနီးပါးရဲ့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မိဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
် My grandfather had a dream that his four little children will not
ဆမဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားအရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်လောက်ကြမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရေးအတွက်အကြမ်းဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
အဲ့တော့ခုအောင်စီစဉ်ပြည့်စက်တဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်အပတ်စဉ်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်နှစ်စဉ်ဧပြီလ4ရက်နေ့ဟာနိုင်ငံတကာမိုင်းရယ်သတိပြုရေးနဲ့မိုင်းရှင်းလင်းလုပ်ငန်းအထောက်အပံ့ပြုရေးဆိုင်ရာကုလသမဂ္ဂကသတ်မှတ်ထားတဲ့အထိမ်းအမှတ်နေ့ဖြစ်ပါတယ်နိုင်ငံ60ကျော်နဲ့တခြားဒေသတွေမှာအကြက်သားတွေအတွက်အန်ဒရယ်ရှိနေစေဖြစ်တဲ့မြေမြိုမိုင်းတွေနဲ့ မပေါက်ကွဲသေးတဲ့ဖောက်ခွဲပစ္စည်းတွေကိုရှင်းလင်းရေးရထားတဲ့တိုးတက်မှုတွေလုပ်ဖို့ရှိနေသေးတာတွေကိုပြန်သုံးသပ်ဖို့တတိပေးတဲ့အနေနဲ့ဖြစ်ပါတယ်။ကလေးငယ်တွေအပါအဝင်အပြစ်မဲ့လူအများပြားကိုအန်ဒရယ်ဖြစ်စေတဲ့ဆိုးရွားတဲ့ဒီပြဿနာကိုကမ္ဘာတဝန်းကိုင်းတွယ်ဖြေရှင်းတာမှာအမေရိကန်ဟာအားလုံးနဲ့လက်တွဲလှုပ်ဆောင်နေပါတယ်။ပရိပခလွန်ကာလနိုင်ငံတွေမှာမိမျိုးမိုင်းတွေနဲ့မပေါက်ကွဲသေးတဲ့ပစ္စည်းတွေကြောင့်လူတွေအန်ဒရယ်ဖြစ်ရတာကိုဖြေရှင်းရေးလှုပ်ဆောင်ချက်တွေရှိတဲ့နာထက်ပိုများပြီးထိမ့်သိမ့်မှုလျော့နေတဲ့ဒဏ္ဍာရီအကာအကွယ်မဲ့လက်နက်ခဲယမ်းတွေအရှံဘယ်ဖြစ်နေတာကိုရှင်းချရေးအတွက်ငွေကြေးကူညီရမှာကမ္ဘာတနိုင်ငံချင်းအနေနဲ့အမေရိကန်ကအများဆုံးပါပဲအကာအကွယ်မဲ့လက်နက်ခဲယမ်းတွေရှင်းချရေးနဲ့လက်နက်တိုက်များလုံခြုံမှုတိုးတက်စေရေးရည်ရွယ်တဲ့ကမ္ဘာတဝန်းကလုပ်ငန်းတွေကိုအမေရိကန်ကရန်ပုံငွေထောက်ပံ့ထားပါတယ်ရည်ရွယ်တာကအကြမ်းဖက်ဝါဒီတွေနဲ့ဒုက္ခပေးနိုင်သူတွေလက်ထဲလက်နက်တွေရောက်သွားမှကိုတားဆီးဖို့ပါအရှံဘယ်ဖြစ်နေပြီးထိမ့်သိမ့်မှုလျော့နေတဲ့လူကတည်ဆောင်ပြစ်ခတ်နိုင်တဲ့လေကြောင်းကာကွယ်ရေးစနစ်တွေကိုလက်တွဲပဲနိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးအမေရိကန်အစိုးရရဲ့တမရိုးကြလက်နက်များဖြတ်စည်းရေးအစီအစဉ်ကနေတဆင့်ရှင်းလင်းနေတာ2003ခုနှစ်ကတည်းကဆိုရင်3,900ကျော်ရှိသွားပါပြီ Manbats လို့ခေါ်တဲ့အဲ့ဒီစနစ်ဟာပခုံးတန်းပြစ်လို့ရတဲ့ဒုံးကျည်တွေဖြစ်ပြီးအကြမ်းဖက်ဝါဒီတွေလက်နက်ကင်ထားကြွသူတွေလက်ထဲရောက်သွားရင်ကမ္ဘာလေကြောင်းအတွက်ကြီးမားတဲ့အန္တရာယ်ဖြစ်စေပါတယ်။မိုင်းအန္တရာယ်ပညာပေးအစီအစဉ်တွေကနေတဆင့်လူလူကြားကြိုတင်အသိပညာပေးတာကနေမရေတွက်နိုင်တဲ့ဒဏ်ရာရဖြစ်ရပ်တွေကိုတားဆီးနိုင်ခဲ့ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ကရန်ပုံငွေထောက်ပံ့တဲ့မိုင်းအန္တရာယ်လူမျိုးသူများထောက်ပံ့ရေးအစီအစဉ်ကနေမိမျိုးမိုင်းနဲ့မပေါက်ကွဲသေးတဲ့ပစ္စည်းတွေကြောင့်ဒဏ်ရာရသူပေါင်း2,000,000ကျော်အတွက်စေဘဆိုင်ရနဲ့ပြန်လည်ထူထောင်ရေးတွေလုပ်ပေးခဲ့ပါတယ်။ကာကွယ်ရေးဌာနနဲ့ USAID ရဲ့လီဟီစစ်တမ်းတင်သူများရန်မုံငွေအစီအစဉ်လို့နဲ့ပူးပေါင်းပြီးအမေရိကန်နိုင်ငံသားရေးဌာနဟာနိုင်ငံများပြားမှာမိုင်းအန်ဒရယ်ကင်းပြီလို့ကြေညာနိုင်တဲ့အထိကူညီလှုပ်ဆောင်ခဲ့ပါတယ်။ကမ္ဘာတဝန်းမြေမြုပ်မိုင်းအန်ဒရယ်လျှော့ချရေးတူညီတဲ့ရည်မှန်းချက်နဲ့အတူအားကောင်းတဲ့နိုင်ငံတကာလက်တွဲလှုပ်ဆောင်မှုမှာပူးပေါင်းပါဝင်ကြဖို့မိုင်းအန်ဒရယ်သတိပြုရေးအထိမ်းအမှတ်နေမှာတခြားနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါမယ်ရှင
်။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်။ VOA American တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16လိုင်းဒိုမီတာ19နဲ့လိုင်းဒိုမီတာ24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါ view မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်နားဆင်နေကြရတာဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ
် American Thumbra Donald Trump ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေ Michael Cohen ရဲ့ရုံးခန်းကိုတနင်္လာနေ့က FBI ပြည်တော်စုစုံစမ်းရေးဘူရိုကနေဝင်ရောက်စီးနှင်းရှာဖွေပြီးဆက်ရဆက်တမ်းတွေတင်ဆက်ခဲ့တာဟာဂုံဒီရေညှိုးနှွမ်းစေတဲ့လုပ်ရဖြစ်တယ်လို့နိုင်ငံကိုတိုက်ခိုက်ရာရောက်ပြီးတရားမျှတမှုမရှိတဲ့အခြေအနေတစ်တက်ကိုဖြစ်စေတယ်လို့သမ္မတ Trump ကပြောကြားလိုက်ပါတယ်။တနင်္လာနေ့မှာပြုလုပ်တဲ့စစ်တပ်ခေါင်းဆောင်ပိုင်းနဲ့ဆွေးနွေးပွဲစတင်ချိန်မှာပဲသမ္မတ Trump ကခုလိုပြောတာပါ။ဒါဟာအညှိုးနဲ့တဲကြီးမဲကြီးလိုက်လံအပြစ်ချနေတာဖြစ်ကြောင်းနဲ့ဒါကိုအတော်ကြာကလေးကပြောနေတာဖြစ်ပြီးတိတွေ့လက်လျှော့ဈေးချင်းကြောင်းနဲ့အထူးစစ်ဆေးသူကိုလည်းဆယ်ဆယ်တန်းတပန်းကျော်ပါပေးခဲ့ပြီးဖြစ်ကြောင်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအထူးစုံစမ်းမှု Robert Mueller ကိုအလုတ်ဖြုတ်ဖို့ရှိမရှိမေးမြန်းရမှာတော့စောင့်ကြည့်ရမယ်လို့ပြောပါတယ်။အင်္ဂါနေ့လွှတ်တော်ကျမ်းစာပွဲမတိုင်ခင်မှာ Facebook ကြီးကမခဇကပကသူ့ရဲ့လူမှုမီဒီယာတုံးဆွဲသူတန်ပေါင်းများစွာကိုနောက်ထပ်တစ်ချိန်တောင်းပန်ခဲ့ပါတယ်။နောက်တစ်ခါဒီလိုထပ်မဖြစ်အောင်တည်တည်ချာချာလုပ်မယ်လို့လည်းပြောပါတယ်။ Rohingya ကိုမြန်မာနိုင်ငံကနေ Bangladesh ဘက်ကိုပြန်ပြီးပို့ခံရတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကနေစုံစမ်းစစ်ဆေးခွင့်ပြုဖို့အတွက် ICC ရှေ့နေချုပ်ကတနင်္လာနေ့မှာပဲတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကတရုတ်နဲ့တိုက်ကိုကောင်းမွန်တဲ့ဆက်ဆံရေးရှိနေတယ်လို့တရုတ်သမ္မတနဲ့မိတ်ဆွေကောင်ဖြစ်နေကြောင်းပြောကြားတယ်လို့တရုတ်ဟာအမေရိကန်ပေါ်ကာလတော်ကြာတဲ့အခွင့်ကောင်းယူနေတယ်လို့သမ္မတ Trump ကဆွဆွဲခဲ့ပါတယ်။ Britain တော်ဝင်အင်္ဂလိပ်မင်းသား William ရဲ့ချင်ရော် Cambridge မြို့စား Kate Middleton ဟာသူတို့ရဲ့တတိယမြောက်ရင်သွေးကိုအရင်သားသမီးနှစ်ဦးမွေးဖွားခဲ့တဲ့ Saint Mary's ဆေးဦးမှာပဲမွေးဖွားဖို့စီစဉ်နေပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာပြီးခဲ့တာဖြစ်ပါတယ်။
အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အီလီဆန်ဖြစ်ပါတယ်ညနေဘက်6:00နာရီကိုရနေ9:00နာရီထိထုတ်လင်းပေးမယ်အစီအစဉ်လေးကိုလှိုင်းတုံမီတာ16စက္ကူးနဲ့20ငါးရုပ်ကနေဖမ်းယူနားဆင်နေပါတယ်ဗီဒီယိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကတောတာစီများနဲ့တကွမြန်မာပြည်သူပြည်သားအားလု This program has come to you from the Voice of America, Washington.